ညမနိုင်ငံတည်းကနေဘင်္ဂလားဒေ့ရှ်ဘက်ကိုရိုဟင်ဂျာမွတ်စလင်တိမ့်နယ်ချီပြီးဖိအားပေးမောင်းထုတ်ခဲ့တဲ့ဆိုတဲ့အပေါ်သတင်းတစ်ပတ်ကြာပနာမဆုံဆန်းစစ်ဆေးဖို့နိုင်ငံတကာရာဇဝတ်မှုခုံရုပ် ICC အဖွဲ့တစ်ခုအင်ကာနစ်မှာဘင်္ဂလားဒေ့ရှ်နိုင်ငံကိုဆက်ရောက်သွားပါပြီ။ICC ရဲ့ရှင်းလင်းချက်ဖာတူဘင်ဆူရာဦးဆောင်မဲ့အဖွဲ့ဝင်ခုနှစ်ဦးပါအဖွဲ့ကကော့ဆက်ဗဇာကရိုဟင်ဂျာဒုက္ခသည်စခန်းကိုတွေ့ရောက်ပြီးဒုက္ခသည်တွေနဲ့တွေ့ဆုံစကားပြောမှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်တရားရုံးဝန်ကြီးအန်ဆူဟတ် ပြည်ထောင်ဝင်ကြီးအာဆတ်ဒါဇမန်ခန်ကမဲလ်နိုင်ငံတိုင်းဝင်ကြီးရှာရီယာအလမ်နိုင်ငံတိုင်းရဲ့အတွင်းဝင်ဆာဟီဒူဟာဂီရူနဲ့လည်း ICC ကိုယ်စားလှယ်အဖွဲ့ဆွေးနွေးဖို့ရှိပါတယ်။မြန်မာနိုင်ငံတွင်းကရိုဟင်ဂျာတွေအပေါ်ဆန့်ကျင်ကျူးလွန်မှုနောက်ဘင်္ဂလားဒေ့ရှ်ဘက်ကိုသူတို့ကိုမောင်းထုတ်ခဲ့တဲ့ရာဇဝတ်မှုနောက်ဖြစ်နိုင်ခြေရှိတဲ့ရာဇဝတ်မှုတွေကိုအမှုတည်ဆောက်နိုင်ဖို့ ICC အဖွဲ့ကအဓိကအာရုံစိုက်ဆောင်ရွက်မှာလို့လဲတန်တမန်သတင်းရှင်းမြစ် ဒီဟက်အခြေစိုက် ICC နိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံးကရိုဟင်ဂျာရေးကိုစတင်ဆောင်ရွက်နေပြီးပြစ်မှုကျူးလွန်သူတွေကိုစုံစမ်းဖို့ခုံလှမ်းဖွဲ့ထားပါတယ်။အခုဘင်္ဂလားဒေ့ရှ်ခီးစဉ်ကတော့အမှုတည်ဆောက်ရေးအတွက်ပနာမစုံစမ်းဖို့ဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်စက်တင်ဘာလ16ရက်နေ့တုန်းကတော့ ICC ရှင်းနေချုပ်ဘန်ဆူရာကအပြစ်အဝါစုံစမ်းစစ်ဆေးရေးလုပ်နိုင်ဖို့ တက်တဲ့အထောက်အထားတွေလုံလောက်သလားဆိုတာကိုစတင်စုံစမ်းနေကြောင်းပြောဆိုပါတယ်။မြန်မာဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်တင်မခံသလိုမြန်မာနိုင်ငံဟာ ICC အဖွဲ့ဝင်နိုင်ငံမဟုတ်တဲ့အတွက်တရားစီရင်လို့မရဘူးလို့လည်းအခိုင်အမာပြောဆိုထားပါတယ်ရှင်။